အာဏာသိမ်းမြန်မာစစ်တပ်ဟာကုလအပါဝင်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုကိုလစ်လျူပြုပြီးအကြမ်းဖက်လုပ်ရက်တွေဆက်လုပ်နေချိန်မှာဂျပန်နိုင်ငံကတော့မြန်မာစစ်ကောင်စီနဲ့ပြည်လည်တဲ့ဆက်ဆံရေးရှိနေတယ်လို့ဂျပန်ရောက်မြန်မာလူမှုအသိုင်းအဝန်းကဝေဖန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံကပြောပြပေးပါရှင်။
ဂျပန်ဆူရရဲ့ကြောထောက်နောက်ခံရှိထားတဲ့ဂျပန်မြန်မာအဆိုစီယေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဟီဒီယိုဝါတနာဘီဟာမြန်မာစစ်ကောင်ဆောင်ဟောင်းဒီနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲအခုအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့ဂျပန်ရောက်မြန်မာတိုင်ဝမ်ကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုဟာဥပဒေနဲ့ညီညွတ်တဲ့ဆိုပြီးတော့မစ္စတာဝါတနာဘီကအစည်းအဝေးတစ်ခုမှာပြောဆိုခဲ့တာကိုရိုက်တာသတင်းကရေးသားခဲ့ပြီးတဲ့နောက်ဂျပန်ဆူရရဲ့ရည်တည်မှုပုံမှာမြန်မာဒီမိုဆီရေလှူရှားသူတွေကမိကုန်ထုတ်ခဲ့ကြပါတယ်။မစ္စတာဝါဒနာဘီဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာစစ်ကောင်စုံနေနဲ့တော်ရောက်တွေ့ဆုံခဲ့တယ်လို့နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆက်ဆက်ကာဝါကလည်းမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စုံနေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဆက်ဆက်ကာဝါကိုမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီဆန်ရဂျပန်ထူးကူစလဲဆိုပြီးတော့စစ်ကောင်စီသတင်းမီဒီယာတွေမှာရေးသားပေမဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးကတော့သူ့ရဲ့ဒီခီးစင်ဟာဂျပန်ဆူရကိုကူစားမပြုဘူးဆိုပြီးတော့ညှင်းချက်ထုတ်ထားပါတယ်။မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေကတော့ဂျပန်ဆူရရဲ့နောက်ကွယ်မှာမြန်မာစစ်အုပ်စုနဲ့နှီးစပ်တဲ့ဂျပန်စီးပွားရေးသမားတွေရှိနေတယ်ဆိုပြီးတော့ဝေဖန်ပါတယ
်ဂျပန်ဆူရရဲ့နောက်ကွယ်မှာပေါ့ဒီဟိုမြန်မာနိုင်ငံမှာရင်းသီးမြှုပ်နှံထားတဲ့ဂျပန်စီးပွားရေးအုပ်စုကြီးကျွန်တော်လည်းသိရှိတယ်ဥပမာဦးနာပြောတဲ့ဂျပန်ကမှဖြစ်စီတဲ့အဲဥက္ကဋ္ဌဝါဒနာဝိစုစီသွားစီလို့ဆူရကွယ်ဟိုဝန်ကြီးအောင်လည်းဖြစ်ခဲ့တယ်ပေါ့လေဘာလို့ဆိုတာပရမတ်ကောင်ကိုကျွန်တော်ရှိစစ်အားသာနေချိန်ပါတယ်ကိုကအဲဒီဂျပန်စီးပွားရေးအုပ်စုကအဲရှုပ်ဆုံးတဲ့အဲနေသဆက်နေမှုရှိတော့အဲဒီတစ်ခါကျတော့ဟိုသူတို့ဒီဝရဏဘေးကသူ့အနေနဲ့ဒီစစ်အစိုးရတက်ကိုလော်ဘီလုပ်ပေးတဲ့အတွက်ကြောင့်လို့သူကစစ်အုပ်စုကနေပြောတစ်ခါစီးပွားရေးစီးပွားရေးအခွင့်အရေးတရားတဲ့ခါကျတော့သူဒီချိန်မှာလည်းသူကဒီပုံစံတိုင်းကိုသူကသွားနေတယ်
ဂျပန်ဆူရအနေနဲ့ Y Complex ဇီဝစင်တာနဲ့အင်အားစီမံကိန်းအပါအဝင်ဂျပန်နိုင်ငံရဲ့တခြားရင်းနှီးမြှုပ်နှံမှုမြေယာငှားရမှုတွေကနေစစ်ကောင်စီကဒေါ်လာတန်းချီရနေတယ်လို့ Justice for မြန်မာကလည်းမနေ့ကထုတ်ပြန်ပါတယ် Y Complex ကိုဂျပန်နိုင်ငံသားတွေထည့်ဝင်ထားတဲ့ရင်းနှီးငွေတွေနဲ့ Mr. Watanabe တို့ကအကောင့်ထဲပို့ဖို့ကြိုးစားနေတယ်လို့ငါးနှစ်တွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာတွေအတွက်လဲဂျပန်ဆူရကအကာအကွယ်ပေးချင်တာဖြစ်နိုင်တယ်လို့ဦးတန်းဆွေကယူဆပါတယ်
တကယ်ကြီးကြီးမားမားကုမ္ပဏီကြီးကတော့ကမ္ဘာတွေကရဲ့ဒီလူဒီလူပိတဲ့ပတ်သက်ပြီးတော့လက်ဆောင်တင်တာမှန်လို့ဒါလည်းပဲသူကလို့ဒီဝါဒနာပြီးတော့အဆူရတော့အဲဘယ်သူပါပြောပြောပေါ့ဒီသူတို့ရဲ့ဆစ်ဆူရတဲ့ပြီးလို့ပဲဒီအဲရှိရှိမဆက်သွားမလို့တော့ကိုတော့ကိုပြည့်တယ်သူတို့ထင်တဲ့ခါကျတော့ဒီကောဆူရကဒီဆစ်အဆူကိုပုံမနေနေနဲ့ဝေဖန်မှုအဲဒီစက်တယ်ထောက်ခံတာလို့မလုပ်ပဲနဲ့အဲနောက်ကရနေပြီးတော့သူအပ်တဲ့ပြည
်သူ့ဘီယိုကစားတယ်လို့ပြောပါမယ်။ဂျပန်ဝန်ကြီးချုပ်အစ်စ်ဟာမြမအရေးပေါ်မှာလေးလေးနက်နက်မရှိဘူးလို့လဲဂျပန်ရောက်မြန်မာတွေကသူတို့ရဲ့အမြင်ကိုပြောပါတယ်။မြမအရေးကိုပံ့ပိုးပေးနေတဲ့ဂျပန်လွှတ်တော်အမတ်တချို့ကတော့ဂျက်ကလာဆူရ NUG နဲ့အွန်လိုင်းကနေပြီးတော့လေးချိန်တွေ့ဆုံထားပါတယ်။ဂျပန်ဆူရက NUG ကိုတရားဝင်အသိအမှတ်ပြုဖို့ဂျပန်နိုင်ငံဆိုင်ရာ NUG ရုံးခန်းဖွင့်ပြီးတော့ကုလသမဂ္ဂခန့်ထားဖို့လူသားချင်းဆိုင်ရာအထောက်ပံ့ပေးနိုင်ဖို့သူတို့ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဂျပန်လွှတ်တော်ထဲမှာလက်ရှိအာဏာရ LDP ပါတီရဲ့အမတ်အများစုကလွှမ်းမိုးထားတာဖြစ်လို့ထင်တော့တော့ခီးမပေါက်နိုင်ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်မြန်မာအဖွဲ့အစည်း30ကျော်စုပေါင်းထားတဲ့ဂျပန်မြန်မာအကူအညီပေးရေးကွန်ရက်ကကိုမျိုးမင်းဆွေကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ဆက်လွှတ်တော်မအောင်အောက်လွှတ်တော်မအောင်ဟိုကန့်ကွက်သူမရှိတခဲနဲ့ပြုလာပြပါတယ်55တောင်ပြုလာပါတယ်အဲ့ဒီအခြေအနေဒီကိုအခုချိန်ဒီဂျပန်အိုရာကအောင်တယ်ပေါ်ပေးခြင်းနဲ့မရှိပါဘူးအော်လူတို့ကောင်းတဲ့ပေါ်ပြလို့ရတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတစ်ခုပဲသူတို့နည်းနည်းပါးပါးပေါ်ပြပြီးတော့ဒါလည်းပြောမယ်ဆိုရင်စစ်တပ်ကြီးရပဲအစီအစဉ်နဲ့ပေါ်တယ်လို့ဖြစ်တဲ့တောင်ပေါ့ကျွန်တော်စီတူစီရောက်တာကအားလည်းစစ်တပ်ရဲ့ကိန်းလို့မရှိ
ဂျပန်ဆူရကမစ္စတာဝါတာနာဘီတို့မစ္စတာဆဆာကာဝါရုစီကရတဲ့အချက်လက်တွေပေါ်မှာဆုံးဖြတ်ပြီးတော့မြန်မာနိုင်ငံရေးပေါ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လူစိတ်ရှိတာလို့လည်းယူဆမှုတွေရှိပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင် MEC တို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်နဲ့တရုတ်နိုင်ငံကအစိုးရနောက်ခံပြုထားတဲ့ကုမ္ပဏီကြီးတွေအများပြားရှိနေတာပါ။ဒါပေမဲ့လည်းဂျပန်ဆူရကတော့မြန်မာနဲ့တရုတ်သိပ်ပြီးတော့နီးကပ်သွားမှာကိုကာကွယ်ဖို့သူတို့အနေနဲ့မြန်မာစစ်တပ်ကိုမလွှဲမရှောင်သာဆက်ဆံနေရပါတယ်ဆိုတဲ့စင်ကြီးပြီးနေတဲ့ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝန်ကတော့ဖဏာသူတွေကိုလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်ဖို့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီအနေနဲ့အကောင့်ထဲပို့ပြီးဖို့ဆက်ပြီးတော့ဖိအားပေးနေကြဆဲဖြစ်ပါတယ်ခင်ဗျာ